မချခင်ကျင်းပတော့မယ်အမေရိကန်ပြည်ထောင်စုရဲ့ကြားဖြတ်ရွေးကောက်ပွဲမှာသတင်းယူပုံယူနည်းတွေကိုလေ့လာဖို့မြန်မာသတင်းတောက်15ဦးဟာပထမဦးဆုံးအချိန်ဝါရှင်တန် DC မြို့တော်ကိုရောက်ရှိနေကြပါပြီ။မြန်မာနိုင်ငံမှာ2015ခုနှစ်ကျရင်ကျင်းပမယ်ရွေးကောက်ပွဲတွေမှာသတင်းယူကြမယ်။မြန်မာသတင်းသမားတွေကိုအခုအမေရိကန်ရွေးကောက်ပွဲရဲ့လှုပ်ရှားမှုအတွေ့အကြုံရစေဖို့အတွက် ICFJ လို့ခေါ်တဲ့နိုင်ငံတကာသတင်းတောက်များအဖွဲ့ကပထမဦးဆုံးအချိန်စီစဉ်ပေးခဲ့တာလည်းဖြစ်ပါတယ်။အပြည့်အစုံကိုမတ်ရင်ချင်းနိုင်ငံဆက်ပြီးတော့ပြောပြပေးပါမယ်ရှင်။
အမေရိကန်ရွေးကောက်ပွဲကိုလေ့လာဖို့ ICFJ ကမြန်မာသတင်းတောက်15ဦးကိုရွေးချယ်ခေါ်ယူခဲ့တာဖြစ်ပြီးဒီသတင်းတောက်တွေဟာမနေ့တနင်္ဂနွေနေ့ကဝါရှင်တန် DC မြို့တော်ကိုရောက်လာခဲ့ကြတာပါလေ့လာရေးအစီအစဉ်နဲ့ပတ်သက်လို့ ICFJ ရဲ့တင်ဒန်းမှုဒေါခင်မီဇော့က VOE ကိုအခုလိုပြောပါတယ
်သတင်းတောက်အနေနဲ့ဒီရွေးကောက်ပွဲတွေမှာဘယ်လိုတာဝန်မျိုးရှိတယ်လဲမဲဆန္ဒရှင်တွေမဲပေးတဲ့ပြည်သူတွေကိုဘယ်လိုဝန်ဆောင်မှုပေးရမလဲဒါတွေကိုကျမတို့ကသူတို့ကိုပြသပေးမှာပါနောက်ပြီးတော့သူတို့အနေနဲ့ကလည်းအမေရိကန်နိုင်ငံမှာကြားပြတ်ရွေးကောက်ပွဲကိုကိုယ်တိုင်ဘယ်လိုတည်င်းယူတယ်လဲဆိုတာလိုက်ပြီးလေ့လာလို့ရတယ်ဒီတင်နန်းကလူစီယန်းနာနဲ့မြောက်ကယ်ရိုလိုင်းနာဒီပြည်နယ်နှစ်ခုမှာကျင်းပတဲ့ကြားပြတ်ရွေးကောက်ပွဲအတွက်ကိုအကုန်လုံးခရီးထွက်ကြမယ်အဲ့ဒီမှာသူတို့ကိုယ်တိုင်ဟလာလေ့လာလို့ရမယ်သတင်းဌာနကြီးတွေကနေပြီးတော့ပေါ့နော်သတင်းစာတွေရုပ်မြင်ဆိုင်ကြားတွေရေဒီယိုတွေကနေပြီးတော့ဘယ်လိုသတင်းယူတယ်လဲဘယ်လိုသတင်းတင်ပြတယ်လဲသတင်းကိုတင်ပြတဲ့အခါမှာဘယ်လိုအချက်တွေကိုသတိထားရမလဲအဲဒါတွေကအစသူတို့အကုန်လုံးအဲ့ဒီမှာကိုယ်တိုင်ကိုကြလေ့လာတင်ယူရမှာဖြစ်ပါတယ
်မြန်မာသတင်းတောက်15ဦးတည်းမှာဒေတာအသီးသီးကတိုင်းရင်းသားအမျိုးသမီးအမျိုးသားသတင်းတောက်တွေပါဝင်ပြီးနောက်ထပ်လည်းဒီလိုလေ့လာရေးအစီအစဉ်တွေဆက်လုပ်ဖို့ရှိတယ်လို့ဆိုပါတယ်အခုလိုအမေရိကန်ပြည်ထောင်စုကရွေးကောက်ပွဲလေ့လာရေးခီးစဉ်မျိုးဟာမြန်မာသတင်းတောက်တွေအတွက်အကျိုးရှိစေတယ်လို့ကိုရိုင်းပါဝင်သူတဦးဖြစ်သူသတင်းဝေဖန်ရေးသားနေတဲ့သတင်းစာဆရာဦးစီသူအောင်မြင့်ကပြောပါတယ်
။ဗမာပြည်ကဟိုလွတ်လပ်တဲ့ရွေးကောက်ပွဲဆိုတဲ့ဟာကဟိုမရှိခဲ့ဘူး2010တုန်းကဆိုရင်လည်းသူ့ဘာသာသူကျင်းပခဲ့တာပဲပြီးတော့2012ကြာဖြတ်ရွေးကောက်ပွဲတစ်ခုပဲရှိတယ်။အဲပြီးတော့မှ2015ရွေးကောက်ပွဲဆိုရင်တိုင်းပြည်ထဲကလူတွေအကုန်လုံးကလည်းဒါမျိုးလည်းမျှော်လင့်နေကြတယ်ဒါအရေးကြီးတဲ့ရွေးကောက်ပွဲပေါ့နော်တက봐လုံးကလည်းဓာကြီးကိုစောင့်ကြည့်နေတယ်ဆိုတော့အဲ့ဒီရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့ကျွန်တော်တို့တွေသတင်းတွေမှန်မှန်ကန်ကန်ရေးနိုင်ဖို့အတွက်ပြည်သူတွေကိုမှန်မှန်ကန်ကန်တင်ပြနိုင်ဖို့အတွက်ဒီလိုလေ့လာရေးခီးစဉ်တွေကလိုအပ်တယ်လို့ထင်တယ်လေ
လေ့လာရေးအစီအစဉ်မှာနောက်ထပ်ပါဝင်သူတဦးဖြစ်တဲ့အေယာဝတီသတင်းတောက်မမျက်စုမွန်ကလည်းအမေရိကန်ရွေးကောက်ပွဲမှာကိုယ်တိုင်လေ့လာခွင့်ရတဲ့အတွေ့အကြုံတွေကိုမြန်မာနိုင်ငံရဲ့2015ရွေးကောက်ပွဲသတင်းယူရမှာအထောက်အကူဖြစ်စေမယ်လို့မြင်ကြောင်းပြောပါတယ်
ကျွန်တော်ဒီက2010ရွေးကောက်ပွဲလုံးမှာဆိုလဲကျွန်တော်ရေခိုင်ပြည်နယ်မှာပါပြီးတော့မှရွေးကောက်ပွဲသတင်းကာပါလုပ်ခဲ့တယ်ပေါ့နော်ပါပါလုပ်ခဲ့တဲ့အခါမှာကျွန်တော်အတိုင်းအတာတစ်ခုထိလုံနိုင်တဲ့ဒီနောက်ပြောင်းနေတဲ့လုံနိုင်တဲ့အတိုင်းအတာတစ်ခုထိလုံခွင့်မရခဲ့တာရှိခဲ့တယ်ဟိုဥပမာဖြင့်ဒီမဲရုံပေါင်းလို့ရှင်နေမှာသတင်းယူတာတွေကဆောက်ဟိုဂျာမနစ်တယောက်အနေနဲ့လုံနိုင်တဲ့အတိုင်းအတာတစ်ခုထိရေးပြခွင့်မရခဲ့တာမျိုးတွေရှိခဲ့တယ်လေဆိုတော့အခုလာမယ့်2015မှာဆိုလို့ရှိရင်တော့2010ကနည်းနည်းတော့ပို့ပြီးတော့မှရေးလို့ရလာနိုင်မယ်လို့လည်းမျှော်လင့်နေဒီဘက်ကနေပြီးတော့ရလာတဲ့ဟာတွေနဲ့ကျွန်တော်တို့ဘလောက်ထိဒီတင်နန်းကနေပြီးတော့ရသွားရည်နဲ့ကျွန်တော်တို့ဟိုတော်တော်များများအသုံးချလို့ရနိုင်မယ်လို့ယုံကြည်တယ်မှာ
မြန်မာသတင်းတောက်တွေရဲ့အမေရိကန်ရွေးကောက်ပွဲလေ့လာရေးကာလဟာအောက်တိုဘာလ26ရက်နေ့ကနေနိုဝင်ဘာလ8ရက်နေ့အထိနှစ်ပတ်ကြာမြင့်မှာဖြစ်ပါတယ်။ဒါအပြင်ဒီလေ့လာရေးခီးစဉ်နောက်ပိုင်းရွေးကောက်ပွဲသတင်းယူနည်းနဲ့ပတ်သက်တဲ့ moment တင်နန်းတွေလည်းမြန်မာပြည်မှာဆက်ပြီးပေးမှာဖြစ်တယ်လို့ဒေါခင်မီဇော်ကပြောပါတယ်။မြန်မာသတင်းတောက်တွေရဲ့လေ့လာရေးခီးစဉ်ကိုရန်ကုန်အမေရိကန်တန်ယုံကလည်းပူးပေါင်းပါဝင်ကူညီခဲ့ပါတယ်ရှင်။